အစ္စရေးဟာမတ်စ်ပွဲစတဲ့ကစနိုက်ခါနဲ့ခေလွန်ရမဲ့နေတဲ့ပါလက်စတိုင်းတွေကိုအကူအညီပို့ပေးနိုင်ရင်အမေရိကန်ပြည်ထောင်စုကဖိအားတွေပေးနေချိန်မှာပဲဂါဇာကမ်းမြောင်ဒေသကိုဖျက်ချော်ပြီးဆန္ဒမှုအကူအညီတွေပေးရင်ခွင့်ပြုပေးသွားမယ်လို့အစ္စရေးကပြောပါတယ်။အကူအညီတွေကိုအစ္စရေးတောင်ပိုင်းကစ်ဆူဂင်ဒေသကိုဖျက်ဆီးသွားလာခွင့်ပေးဖို့ပြင်ဆင်နေတယ်လို့အစ္စရေးတာဝန်ရှိသူတွေကဆိုပါတယ်။အဲဒီလမ်းကြောင်းမှာစစ်ဆေးကိတ်တွေနဲ့ကာဝေးဆိုင်ရာအခြေခံအဆောင်တွေကိုတိစောက်ထားပြီးအစ္စရေးပိုင်နဲ့ထဲနဲ့ဂါဇာရဲကဒေသတွေကိုအကူအညီပေးနိုင်ရင်လှုပ်ဆောင်ထားတယ်ဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့ကာဝေးဝန်ကြီးလွိုက်အော့စတင်တို့ကအကူအညီပေးလမ်းကြောင်းဖွင့်ဖို့သတ်မှတ်ထားတဲ့ရက်နီးကပ်လာချိန်မှာပဲအခုလမ်းကြောင်းကိုအစ္စရေးဘက်ကဖွင့်လှစ်ပေးခဲ့တာပါ။အမေရိကန်ဝန်ကြီးတွေရဲ့အောက်တိုဘာ31ရက်နေ့ကပေးပို့တဲ့စာထဲမှာရက်ပေါင်း30တွင်ဆန္ဒမှုအကူအညီတွေညှင့်တင်ပေးပို့တာမျိုးမလုပ်ရင်အမေရိကန်ဘက်ကစီရေးအကူအညီဖျက်တောက်မယ်လို့ရာဇသံပေးခဲ့တာပါ။အဲဒီစာထဲမှာတရက်ကိုအကူအညီတွေတည်ဆောင်လာတဲ့ကုန်တင်က350ဖျက်တမ်းခွင့်ပြုဖို့နဲ့၅ခုမြောက်လူသားချင်းဆန္ဒမှုအကူအညီပေးနေရဖွင့်လှစ်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်နော်။